ရိုဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရမငွေဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ဒေါ်လာတန်600နီးပါးလူသားမှဖြစ်ကြောင်းနိုင်ငံတကာကအလူရှင်နိုင်ငံတွေကကတိပြုလိုက်ကြပါတယ်ဒီကတိပြုချက်ကြောင့်ရိုဂျာဒုက္ခသည်တွေကိုအကူအညီပေးရင်ငွေကြေးလိုအပ်ချက်ကွာဟနေတာကိုဖြည့်ဆည်းပေးလိုက်နိုင်ပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဥရောပသမ္မဂ EU ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပူးပေါင်းပြီး2020ပြည့်နှစ်အတွက်ရထားတဲ့အမေရိကန်ဒေါ်လာ1ဘီလီယံပြည့်နှစ်ရေးအတွက်လူရှင်စည်းဝေးကိုစတာပရင်းတွေကအခုလိုကျင်းပခဲ့တာဖြစ်ပါတယ်။လူရှင်စည်းဝေးကိုဥဆောင်ကျင်းပခဲ့တဲ့အမေရိကန်နိုင်ငံကလူတန်းငွေအများဆုံးဖြစ်တဲ့ဒေါ်လာ100,000,000လူတန်းကိုကတိပြုခဲ့တယ်လို့ဥရောပသမ္မဂအဖွဲ့ကလည်းဒေါ်လာ133,000,000လူတန်းမှာဖြစ်ပါတယ်။နိုင်ငံတချို့ကလည်းပါဝင်လူတန်းကိုကတိပြုခဲ့ကြတာဖြစ်ပါတယ်။ UNHCR မှာမင်းကြီးဖိလစ်ပိုဂရန်ဒီကတော့လူသားချင်းစာနာမှုအကူအညီပေးရေးခိုင်မာတဲ့ကတိကဝတ်ကိုနိုင်ငံတကာအတိုက်အဝိုင်းကအမေရိကန်ဒေါ်လာ969တန်းလူတန်းမှုနဲ့အတူထုတ်ဖော်ပြသလိုက်တာဖြစ်ကြောင်းဒီပြဿနာဖြေရှာဖို့အတွက်လည်းမျက်ချမပြတ်တင်ကြောင်းဒုက္ခသည်တွေနေရာပြန်ကိုပြန်ရမှာဖြစ်ကြောင်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကအစီအမံအရာရှိရှာမီယာအလမ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်အများပြားလက်ခံထားရတာကိုစိတ်ကုံလာပြီးဖြစ်ကြောင်းဒုက္ခသည်တွေမြန်မာနိုင်ငံကိုအများဆုံးပြန်ကြဖို့လိုအပ်ကြောင်းနဲ့ဒုက္ခသည်တသိန်းကိုပါစင်ဂျာချုံးကိုရွှေ့ပြောင်းပေးတော့မှာဖြစ်ကြောင်းပြောပါရယ်2019ကမြန်မာစစ်တပ်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့အာစာရဲ့တိုက်ခိုက်မှုတွေကိုလက်တုပ်ပြနေတဲ့ချိန်မှာရိုဟင်ဂျာဒုက္ခသည်9,300ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါအဲ့ဒီနေတဲ့မှုမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်လို့တဲ့ရည်ရွယ်ရင်းရှိတယ်လို့လည်းကုလသမဂ္ဂကပြောထားပါရယ်မြန်မာနိုင်ငံကတော့ရိုဟင်ဂျာအသုံးသူကိုလက်ခံခြင်းမရှိသလိုဆက်ဆွဲချက်တွေကိုလည်းညှိနှိုင်းထားပါရယ်